မာနိုင်ငံထဲမှာရှိတဲ့အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးတွေကနိုင်ငံခြားသားအကြီးတန်းတာဝန်ရှိသူတွေအနေနဲ့ခွင့်ပြုချက်မရှိဘဲနိုင်ငံတွေကထွက်ခွာခွင့်ကိုစစ်ကောင်စီကပိတ်ပင်လိုက်ကြောင်းဒီကိစ္စကိုတိုက်ရိုက်သိထားတဲ့လူတယောက်ကိုကိုးကားပြီးတော့ Riders သတင်းတရမာဒီကနေ့ဖော်ပြထားပါတယ်ဒီလျှောက်ကအမိန့်စာကိုဂျွန်လလယ်မှာထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းကုမ္ပဏီအကြီးတန်းတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကထွက်ခွာချင်တဲ့ဆိုရင်မြန်မာနိုင်ငံသားရောနိုင်ငံခြားသားအရာရှိတွေကပါခွင့်ပြုချက်အရင်ယူရမယ်လို့လည်းပါရှိပါတယ်။အဲ့ဒီအမိန့်စာအပြင်စစ်ကောင်စီကနောက်ထပ်ပေးပို့လာတဲ့အမိန့်စာမှာတော့အများပြည်သူရဲ့တယ်လီဖုန်းဆက်သွယ်မှုတွေကိုအာဏာပိုင်တွေကကြားဖြတ်နားထောင်နိုင်မဲ့ spyware နည်းပညာတွေတပ်ဆင်ဖို့ဆက်သွယ်ရေးကုမ္ပဏီတွေကိုဒီကနေ့ဇူလိုင်5ရက်နောက်ဆုံးထားအပြေလောက်ဆောင်ဖို့ညွှန်ကြားထားတယ်လို့လည်းပြောပါတယ်။ spyware နည်းပညာကစာတိုရေးပို့တာတွေနဲ့ဝင်ကြည့်ထားတဲ့အင်တာနက်ဆာမျက်နှာတွေကိုလည်းထောက်လာနိုင်ပါတယ်ဒီညွှန်ကြားချက်တွေကို Rider သတင်းဌာနကတိုက်ရိုက်မမြင်ရသေးပေမဲ့လို့ဒီအကြောင်းတိုက်ရိုက်သိထားသူတယောက်ပြောခဲ့တာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေဆိုတာမရှိသေးဘူးလို့လည်းပြောပါတယ်ဆက်သွယ်ရေးနဲ့အင်တာနက်ကုမ္ပဏီအကြီးအကဲအရာရှိတွေရဲ့ခီးသွွာလာမှုအပေါ်အခုလိုအမိန့်ထုတ်ပြန်လိုက်တာဟာ spyware တွေအပြီးတတ်ဆင်နိုင်ဖို့စစ်ကောင်စီကဖိအားပေးတာဖြစ်တယ်လို့လည်းဒီကိစ္စကိုတိုက်ရိုက်သိရှိထားသူကပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီကစိုက်ဘာလုံခြုံရေးဥပဒေကြမ်းချမှတ်မဲ့အကြောင်းကြေညာခဲ့တယ်လို့နိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရဲ့အချက်လက်လုံခြုံမှုကိုကာကွယ်ပေးတဲ့ဥပဒေတချို့ကိုလည်းပြင်ဆင်ပြဋ္ဌာန်းထားရရှိခဲ့ပါတယ်